Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်ဖေဖော်ဝါရီလ20ရက်တောက်ကြနေညနေပဲ VOA စီစဉ်တွေစတင်နေပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့အောင်ပါဒီမနက်ခင်းသတင်းတွေကိုနားလောင်နေတူညညာပေးပါပါအပြစ်ခက်ရစေးသဘောတူထားတဲ့ဂျာမန်ပဲယူကရိန်းတပ်ဖွဲ့တွေရှိရာကိုရုရှားလူလာသူခွတ်တေးသမားတွေကပြစ်ခတ်တိုက်ခိုက်နေတာ IS လက်ထက်ကနေမိုးစုမျိုးကိုပြန်လည်သိမ်းပိုက်ဖို့အတွက်လာမယ့် April ဒါမှမဟုတ်မေလလောက်မှာစစ်ဆင်ရေးဆင်နွှဲဖို့ရှိနေတာလူသားချင်းစာနာမှုကူညီပေးနေတဲ့ချက်ချင်းကြီးရင်တန်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ American ပြည်တော်စုကရှုတ်ချကြောင်းရန်ကုန် American တန်ယုံကကြေညာချက်ထုတ်ပြန်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါတော့ခွန်ညိုခင်ဗျာ
ကောင်းပါပြီရှင်အခုညနေပိုင်းဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေမှာတော့ရှမ်းပြည်နယ်လောက်ကန်ဒေသမှာစစ်အုပ်ချုပ်ရေးပြဋ္ဌာန်းချက်နဲ့အတူမီဒီယာဥပဒေနဲ့ညှိစွန်းရင်စစ်ခုံရုံးကနေစီရင်ချက်ချမှတ်မယ့်အရေးအယံတွေလည်းပေါ်ထွက်နေတာပါ
အခုကတော့ဝန်ကြီးဌာနတွေတို့ကအာဏာပိုင်နေအဲဒီမှာလည်းမပြောရတဲ့လူတွေကအများကြီးရှိနေကြတာသူစကင်းတော့ပိုင်းချင်းမှာပုံများလို့ထင်ပါတယ်သူတို့ရဲ့
မြန်မာ journalist ကွန်ရဲ့အထွေထွေတွင်ရေးမှုဥမြင့်ကျော်ရဲ့ပြောပြချက်နဲ့အတူသတင်းမီဒီယာသမားတွေကိုအကာအကွယ်ပေးဖို့တောင်းဆိုချက်ကိုလည်းပြောပြပေးသွားမှာပါတခါတပ်ပိုင်မြေဖြစ်တင်ထားတဲ့လေယာဉ်မြေတွေတပြန်ရဖို့အတွက်တောင်းဆိုဆန္ဒပြနေကြတဲ့မိချောင်းကံပြည်သူဒရာစင်ကျော်ကိုထောင်ဒဏ်ချမှတ်လိုက်တဲ့အခြေအနေနဲ့အတူနိုင်ငံတကာသတင်းဆောင်ပါမှာတော့ယူကရိန်းနိုင်ငံရဲ့အခြေအနေကိုလည်းပြောပြပေးသွားမှာပါဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင
်လွန်ခဲ့တဲ့9ရက်တည်းကပြစ်ခတ်ရစေးစတင်ခဲ့တဲ့ကြားမှာပဲယူကရိန်းတပ်ဖွဲ့တွေရှိရာကိုရုရှားလူလာသူခွတ်တေးသမားတွေကနာယီပေါင်းတော်ကြာပြစ်ခတ်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါရယ်။တပုံတွေဟာဒေါနက်စ်ဒေသကိုအဓိကထားတိုက်ခိုက်နေတာဖြစ်ပြီးခူရာဟော့ခော့ဖ်ရွာကိုပြစ်ခတ်ခဲ့တယ်လို့ပြောခွင့်ရအနာတိုလီဆယ်ကမ်ကတောက်ကြနေမှာပြောဆိုလိုက်တာပါ။စစ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုနာကဘတ်ယန့်စ်ရွာကိုလည်းညဘက်မှာအမြောက်တွေမော်တာတွေနဲ့ပစ်ခတ်ခဲ့တယ်လို့သူကဆိုပါတယ်။ဒါ့အပြင်ကြာသပတေးနေ့တုန်းကလည်းမာရီယိုပိုနာကရှရိုင်းကိန်းရွာကိုတပုံတွေတိုက်ခတ်ခဲ့ကြောင်းသိရပါတယ်။ယူကရိန်းအရှေ့ပိုင်းကအဓိကစစ်ကမ်းမြို့ဖြစ်တဲ့မာရီယိုပိုမှာယူကရိန်းတပ်ဖွဲ့တွေမထိန်းချုပ်နိုင်ခင်လွန်ခဲ့တဲ့နှစ်အတွင်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာပါ။အခုလိုတိုက်ပွဲတွေထပ်မံဖြစ်ပွားနေတဲ့အချိန်ဒီအောက်မှာပဲယူကရိန်း၊ရုရှား၊ပြင်သစ်၊ဂျာမနီကောင်းဆောင်တွေဟာအပြစ်ခတ်ရစဲနိုင်ဖို့ထပ်မံကတိပြုခဲ့ကြပါတယ်။တိုက်ပွဲတွေပြင်းထန်နေရတဲ့နဲ့ပတ်သက်ပြီးကောင်းဆောင်တွေကသတိပေးခဲ့သလိုနှစ်ဖက်စလုံးအနေနဲ့အပြစ်ခတ်ရစဲနိုင်ရေးအပေါ်သုံးသပ်ကြဖို့ကိုလည်းသူတို့ကတိုက်တွန်းထားပါတယ်။မကြာသေးခင်တော့ကတော့မြစ်ထားလမ်းစုံဖြစ်တဲ့ဒီဘော်စီမြို့ကိုရုရှားလိုလာတဲ့တပုံတွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်ခင်ဗျာ။
အီရတ်နဲ့ကတ်လန်နဲ့ကင်တပ်ဖွဲ့တွေဟာအစ္စလာမစ်စစ်သွေးကြောအဖွဲ့ IS လက်ထက်ကနေမူဆိုးမြို့ကိုပြန်လည်တင်ယူဖို့အတွက်လာမယ့် April တာမမဟုတ်မေလလောက်မှာစစ်စင်ရေးဆင်နွှဲဖို့စီစဉ်နေတယ်လို့ American ထိပ်တန်းစစ်ဘက်အရာရှိတဦးကပြောပါရယ်။အီရတ်တပ်သားပေါင်း 2,000 ခွဲလောက်ကအထူးကတိုက်ခိုက်ရေးတွေလှုပ်ဆောင်မှာဖြစ်ပြီး Kurdish Peshmerga တိုက်ခိုက်ရေးသမားတွေကမြို့ရဲ့မြောက်ပိုင်းနဲ့အနောက်ပိုင်းက IS တွေကိုထိန်းချုပ်ထားမယ်လို့ American အလဲပိုင်းစစ်ဌာနကုတ်ကဲရေးဌာနချုပ်ကအရာရှိတဦးကပြောပါရယ်။ဒီစစ်စင်ရေးတွေမစခင်မှာတော့ IS အဖွဲ့ရဲ့ခါပို့လမ်းကြောင်းတွေကိုအမေရိကန်ဦးဆောင်တဲ့နိုင်ငံတကာညွန့်ပေါင်းအဖွဲ့တွေကလေကြောင်းကနေတိုက်ခိုက်မှုတွေပြစ်လုံနေတာပါ April လမှာစစ်စင်ရေးတွေအဆင်သင့်မဖြစ်ရင်တော့အချိန်နည်းနည်းနောက်ဆုံးနိုင်တယ်လို့ပြောပါရယ် Pentagon စစ်ဌာနချုပ်ကတော့ Iraq နိုင်ငံရဲ့ဒုတိယအကြီးဆုံး Mosul မြို့ကို IS စစ်သေးကြွပေါင်းအယောက် 2,000 လောက်ရှိနိုင်တယ်လို့ခန့်မှန်းထားပါရယ် Islamic အစွန်းရောက်အဖွဲ့ IS က Iraq နိုင်ငံ Mosul မြို့ကိုပြီးခဲ့တဲ့ဇွန်လကတင်ယူခဲ့တာကြောင့်ဒီမြို့ကိုပြန်လည်တင်ယူနိုင်ဖို့အတွက် Iraq ကလည်းစစ်စင်ရေးကြီးတရက်ဆင်နွှဲနေတာပါအီရတ်တို့ကဒီကိစ္စကိုဘလောက်ထိအလေးနဲ့ထားလုပ်ကိုင်နေရဲဆိုတာကိုပြသချင်တဲ့အတွက်စတင်ရချင်းမရှိသေးတဲ့စစ်စင်ရေးအသေးစိတ်ကိုထုတ်ဖော်ပြောဆိုခဲ့ရတာဖြစ်တယ်လို့အမေရိကန်အရာရှိကပြောပါရယ် IS အဖွဲ့တွေကိုတိုက်ခိုက်နေတဲ့အီရတ်တပ်ဖွဲ့တွေကိုအမေရိကန်ဘက်ကလည်းတင်းနှံတွေနဲ့အတူတခြားစစ်ဖက်ရေးရဆိုင်ရာအထောက်အပံ့တွေကိုပေးဖို့စီစဉ်နေတာပါ
အစ္စလာမစ်အစွန်းရောက်အဖွဲ့ IS ကိုချေမှုမှုအတွက်သဘောထားပျော်ပြောင်းတဲ့ဆီးရီးယားတပုံတွေကိုပစ္စည်းကရိယာအထောက်ပံ့နေတဲ့တင်တန်းတွေပေးဖို့ American ပြည်ထောင်စုနဲ့တူရကီနိုင်ငံတို့ပူးပေါင်းစူးစမ်းနေကြပါတယ်။တူရကီနိုင်ငံဆိုင်ရာ American သမ္မတ John Boss နဲ့တူရကီနိုင်ငံသားရေးဌာနလက်ထောက်ဝန်ကြီး Feridun Senior Yoglu တို့တူရကီနိုင်ငံမြို့တော် Ankara မှာမနေ့ကဂျာလာရီနေ့ကဒီကိစ္စသဘောတူညီချက်တရားလက်မှတ်ရေးထိုးခဲ့ကြပါတယ်။ဆီးရီးယားတပုံအဖွဲ့တွေဟာဒေသရင်းမှာရှိနေတဲ့ IS အဖွဲ့နဲ့တခြားအကြမ်းဖက် ဖွဲ့စည်းရေးကိုသာမကစီးရီးယားအစိုးရအဖွဲ့ကိုဝါတိုက်ခိုက်သွားလိမ့်မယ်လို့တူရကီဝန်ကြီးချုပ်မေဗလူကာဗူဆာဂလူကပြောပါရယ်တူရကီနိုင်ငံအနေနဲ့စီးရီးယားသမ္မတဘရှာအယ်အာဆက်အစိုးရကိုပါပြစ်မှတ်ထားတိုက်ခိုက်မဲ့အထက်ထည့်သွင်းထားပေမဲ့အမေရိကန်ကတော့အခုရည်ရွယ်ချက်ဟာ IS အဖွဲ့ကိုချေမှုမှုပဲဖြစ်တယ်လို့ပြောပါရယ်စီးရီးယားသဘုံတွေအတွက်တန်တန်းတွေကိုတော့ရှေ့လာထဲမှာအစောဆုံးစနိုင်လိမ့်မယ်လို့တူရကီနိုင်ငံကပြောဆိုထားပါရယ်ခင်ဗျာ
အနောက်နိုင်ငံတွေကအစ္စလာမစ်တွေနဲ့စစ်ပွဲဆင်နွှဲနေရတဲ့ဆိုတော့အကြမ်းဖက်အုပ်စုတွေရဲ့အမြင်သဘောထားတွေဟာအချင်းတန်တဲ့လိမ်ညာမှုသာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြာတာပတိနေ့ကပြောဆိုလိုက်ပါတယ်။အစွန်ရောက်သမားတွေရဲ့အစွန်ရောက်ဝါဒဖြန့်ဝေမှုတွေနဲ့အဖွဲ့ဝင်စုဆောင်မှုတွေကိုတားဆီးနိုင်ရင်နှီးလိုင်းရှာဖွေတဲ့အနေနဲ့ဝါရှင်တန်မြို့တော်မှာပြည်လုံးနေတဲ့အစည်းအဝေးမှာနိုင်ငံပေါင်း60ကျော်ကကိုယ်စားလှယ်တွေတက်ရောက်နေကြတာပါ။အကြမ်းဖက်အစွန်ရောက်မှုတွေကိုချေမှုန်းဖို့နိုင်ငံတကာကြိုးပမ်းချက်တွေပို့ပြီးအကောင်လာစေဖို့အတွက်ဒေသဆိုင်ရာထိပ်သီးဆွေးနွေးပွဲတွေဆက်တိုက်လှုပ်ဆောင်သွားလို့အမေရိကန်အစိုးရကပြောဆိုလိုက်ပါတယ်ခရီးယားနဲ့ဂျူးဘာလာဝင်အများစုဖြစ်တဲ့အနောက်နိုင်ငံတွေကမွတ်စလင်တွေအပေါ်စစ်ပွဲဆင်နွှဲနေတယ်ဆိုတဲ့အမြင်သဘောထားကိုမစ္စတာအိုဘားမားကပယ်ချလိုက်ပါတယ်မွတ်စလင်လောကမှာရှီးဟိုက်တွေကိုစန့်ကျင်တိုက်ခိုက်နေတဲ့ဆူနီအပါအဝင်ဂိုင်းကနကွဲပြားပြီးဆင်နွှဲနေတဲ့စစ်ပွဲတွေရပ်တန့်သွားဖို့ကမ္ဘာအတိုင်းဝိုင်းကလှုံ့ဆော်မှုလို့တလို့အကြမ်းဖက်သမားတွေဖြစ်လာစေမဲ့ဆင်းရဲမွဲတေမှုနဲ့ဖိနှိပ်ချုပ်ချယ်မှုတွေကနေလွတ်မြောက်အောင်ကမ္ဘာကောင်းဆောင်တွေအနေနဲ့ဝိုင်းဝန်းကူညီဖို့လိုတယ်လို့သမ္မတကဆက်ပြောပါတယ် IS နဲ့ Boko Haram စစ်တွေးကြွအဖွဲ့တွေနဲ့တခြားအလားတူအကြမ်းဖက်အဖွဲ့ဝင်တွေရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုနှိမ်နှင်းဖို့ကမ္ဘာတစ်ဝန်းကနိုင်ငံတွေကြိုးပမ်းနေကြသလိုအကြမ်းဖက်အစွန်းရောက်သူတွေကိုအင်အားနည်းအောင်လုံနိုင်မဲ့နေလန်းတွေကိုကမ္ဘာကောင်ဆောင်တွေဆွေးနွေးနေကြတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့အစွန်းရောက်အဖွဲ့တွေရဲ့အမုံတရားဖြန့်ဝေတဲ့ရေးသားပြောဆိုမှုတွေကိုရပ်တန့်အောင်နိုင်ငံတွေအားလုံးအတူတူကလက်သွဲဆောင်ရွက်သွားကြရေးရလိမ့်မယ်လို့ဒီဆွေးနွေးပွဲအတွင်းမနစ်ကြတာပတင်းနေမှာပြောကြားသွားပါတယ်ရှင်
ယူအေဘီခံအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြံနေများပဲသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ပရိပကဖြစ်ပွားရာဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့ကြက်ချင်ညီရင်တန်းရှမ်းပြည်မြောက်ပိုင်းမှာဒီလ18ရက်နေ့ကတိုက်ခိုက်ခံရပြီးဝန်ထမ်း2ဦးဒဏ်ရာရခဲ့ရတဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကရှုတ်ချကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ February 20ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်အကူအညီအမှန်တကယ်လိုအပ်နေတဲ့လူတွေအတွက်အသက်ကယ်ဆယ်ရေးလုပ်ငန်းတွေကိုစွန့်စွန့်ဆဆလှုပ်ဆောင်နေကြတဲ့လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ကြက်ချင်ညီဝန်ထမ်းတွေကိုတိုက်ခိုက်တာဟာလက်ခံနိုင်စရာမရှိဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်လက်တလောရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ပြည်ပခါမှာတာဝန်ရှိသူတွေအနေနဲ့နိုင်ငံတကာရဲ့လူသားချင်းစာနာမှုစံနှုန်းစံနာတွေနဲ့အညီလူသားချင်းစာနာမှုအကူအညီပေးနေကြတဲ့သူတွေကိုအပြည့်အဝအကာအကွယ်ပေးဖို့နဲ့ဘေးကင်းလုံခြုံစွာသွားလာကူညီနိုင်အောင်ဆောင်ရွက်ပေးဖို့လည်းတောင်းဆိုထားပါတယ်အလားတူပဲအယက်သားပြည်သူတွေကိုလည်းပြည်ပခါဒေသတွေကနေဘေးကင်းစွာထွက်ခွာနိုင်အောင်ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်မြောက်ပိုင်းကိုကန့်ဒေသမှာပြီးခဲ့တဲ့သတင်းပတ်ကစလို့မြန်မာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာနေခဲ့တာပါ။လက်ရှိမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ဘေးဒုက္ခသည်တောင်းနဲ့ချီးပြီးအနီးဝန်းကျင်ဒေသတွေနဲ့အိမ်နီးချင်းတရုတ်နိုင်ငံတွေကိုထွက်ပြေးနေကြရပါတယ်ခင်ဗျာ။
ဗင်နီဇွဲလားရဲတွေကကာကတ်စ်မြို့တော်ဝန်ဖြစ်တဲ့အတိုက်ခံကောင်းဆောင်အန်တိုနီယိုလီဒမ်စ်ကိုဖမ်းဆီးလိုက်ပါတယ်။အစိုးရရဲ့အဆိုဆိုရှယ်လစ်အစိုးရကိုဆန့်ကျင်တဲ့အမေရိကန်အစိုးရထောက်ခံမှုရထားတဲ့အာဏာသိမ်းဖို့ကြိုးစားမှုကိုကူညီတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့သူ့ကိုဖမ်းလိုက်တာပါ။မျက်နှာဖုံးတွေပုံဖြတ်ထားတဲ့ဝတ်စုံတွေနဲ့လက်နဲ့အပြည့်အစုံကင်ဆောင်ထားတဲ့လုံခြုံရေးတပ်တွေကLeeds Mess ရဲ့ရုံးကိုကြာတာပတင်းနေ့တုန်းကချုပ်ဖောက်ဝင်ရောက်ပြီးဖမ်းဆီးသွားတာပါ။တတိပေးတဲ့သဘောနဲ့တနတ်တွေကိုလည်းမိုးပေါ်ထောင်ပြီးပစ်ဖောက်ခဲ့ကြပါရယ်။သမ္မတနီကိုလတ်မိုဒူရိုကတော့အသက်59နှစ်အရွယ်မြို့တော်ဝန်ကိုအာဏာသိမ်းဖို့စူးစမ်းတဲ့နောက်ွယ်ကလူအဖြစ်ဆွဆွဲပါရယ်။ဒီထဲမှာလျင်မိုးတွေလည်းပါဝင်ပတ်သက်မှုရှိတယ်လို့ဆိုပါရယ်။တိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပြပြားအောင်လုပ်တဲ့ရာဇဝတ်မှုနဲ့မြို့တော်ဝန်ကိုဗင်နီဇွဲလားတရားရေးစနစ်အတိုင်းအရေးယူသွားမယ်လို့သမ္မတကဆက်ပြောပါရယ်။အာဏာသိမ်းဖို့စူးစမ်းမှုကိုအမေရိကန်အစိုးရကငွေကြေးအကူအညီပေးနေပြီးစဉ်ညွန်ကြားပေးနေတယ်လို့ဗင်နီဇွဲလားသမ္မတကဆွဆွဲပြောဆိုမှုနဲ့ပတ်သက်လို့အမေရိကန်အစိုးရပြောခွင့်ရသူကဂျာဟာအခြေအမြစ်မရှိပဲမာယွန်းနဲ့ဆွဆွဲမှုရာဖြစ်တယ်လို့ကြာတာပတိနေ့ကပြောဆိုပါရယ်ဗင်နီဇွဲလားသမ္မတရဲ့ဆွဆွဲချက်နဲ့ပတ်သက်လို့ကတော့ဘလို့တက်တဲ့အထောက်ထားမှမရှိပါဘူးသမ္မတမူရူဒိုကအရင်သမ္မတဟောင်းဟျူဂိုချက်ဖ်ဂိုလန်တွားခဲ့တဲ့2013ခုနှစ်မှာတာဝန်ထမ်းဆောင်ခဲ့ပြီးစီးပွားရေးကျဆင်းလာတာကြောင့်ဆန္ဒပြဖို့တွင်နဲ့ရင်ဆိုင်ရပြီးလူကြိုက်နေလာသူလည်းဖြစ်ပါရယ်
ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်ကဟိုတယ်တစ်ခုအပြင်ဘက်မှာစစ်သေးကြတွေကကာဗွန်ခွဲပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအဲရှာစစ်သေးကြအဖွဲ့လက်ချက်ဖြစ်ပါတယ်။အမျိုးသားစေယုံနာကစင်ထရယ်ဟိုတယ်မှာတဲကုတ်သူတွေစူတောင်းပြီးချိန်မှာအခုလိုပောက်ကွဲမှုတွေဖြစ်ခဲ့တာလို့မိုဂါဒီရှုက VOA သတင်းတောက်ကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အဲရှာလို့ပြောဆိုထားပြီးအခုချိန်အထိတော့လူဘလောက်သေဆုံးခဲ့တယ်ဆိုတာကိုအတိမပြုနိုင်သေးပါဘူး။ဒီဟိုတယ်ဟာလွတ်တော်အမတ်တင်တဲ့အစိုးရဝန်ကြီးအဖွဲ့တွေလာရောက်တဲကုတ်လေးရှိတဲ့နေရာလေးဖြစ်ပါတယ်။အဲရှာဘက်အစ္စလမ်အစိုးရအဖွဲ့ဟာသူတို့ရဲ့အစ္စလမ်ဥပဒေပြဋ္ဌာန်းနိုင်ဖို့ဆောင်ရွက်တဲ့အနေနဲ့ဆိုမာလီနိုင်ငံတွင်အစိုးရနဲ့အယက်သားတွေကိုအခုနှစ်ပိုင်းအတွင်းပြစ်မှတ်ထားတိုက်ခိုက်လာတာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့တောက်ကြတဲ့အစောပိုင်းတုန်းကဩစတြေးလျနိုင်ငံ Northern Territory ကိုအလွန်အင်အားပြင်းထန်တဲ့ Cyclone မုန်တိုင်းတစ်ခုဝင်ရောက်တိုက်ခတ်သွားပါရယ်။24နာရီအတွင်းပြင်းထန်တဲ့မုန်တိုင်းတစ်ခုဒီလိုဝင်ရောက်တိုက်ခတ်သွားတာဟာဩစတြေးလျနိုင်ငံအတွက်တော့ပထမဆုံးအကြိမ်ဖြစ်တယ်လို့မိုးလေဝသဌာနကပြောပါရယ်။ Cyclone Lem ကလူနေကျဲတဲ့မြောက်ပိုင်းဒေသကိုဝင်တိုက်သွားတာဖြစ်ပြီးမကြာခင်မှာပဲတနာယီကို198မိုင်လေတိုက်နှုန်းရှိတဲ့အင်အားပြင်းထန်လာတဲ့ Marcia Cyclone က Queensland ပြည်နယ်အရှေ့ပိုင်းကန်ယူတန်းတစ်လျှောက်ကမြို့ငယ်ကလေးရီစီကိုဝင်တိုက်သွားခဲ့တာပါ။ Queensland ပြည်နယ်အုပ်ချုပ်ရေးမှူးအနာစတီကာပါလာရော့စ်ကဒီဆိုရင်စရာကောင်းတဲ့အင်အားကြီးစိုက်ကလုန်းမာစီယာကိုရင်ဆိုင်ဖို့ကြိုတင်ပြင်ဆင်မှုတွေလုပ်ထားဖို့ဒေသခံတွေကိုကြာတာပလင်းနဲ့အစောပိုင်းတုန်းကတိပေးကြောင်းကြားခဲ့တာပါလိုအပ်တဲ့ကြိုတင်ပြင်ဆင်မှုတွေကိုလူတိုင်းလှုပ်ဆောင်ထားကြဖို့သူကတိုက်တွန်းသွားပါတယ်စိုက်ကလုန်းမာစီယာကိုအနေရအရှိဆုံးအဆင့်ဖြစ်တဲ့အဆင့်၅မုန်တိုင်းအဖြစ်မိုးလေဝသဌာနကခန့်မှန်းထားပြီးစိုက်ကလုန်းလမ်ကိုတော့အဆင့်၄သတ်မှတ်ထားခဲ့တာပါရှင
်ကမ္ဘောဒီးယားနိုင်ငံမှာမြေအားသိမ်းမှုတွေကိုကန့်ကျွယ်ဖြစ်ရှင်းတဲ့အရာရှိတွေဆောင်ရွက်ခဲ့ရတဲ့အမှုအရေးတွေဟာမနစ်ကထက်တိုးလာတယ်လို့မြေယာသိမ်းဆဲမှုအခွင့်အရေးတွေကိုဆောင်ရွက်ပေးနေတဲ့အဖွဲ့ကပြောပါရယ်အမှုတွေ9000နီးပါးရဲ့အမှု1000ကျော်အတွက်သူတို့အဖွဲ့စီမှာလာရောက်အနှံကြကြောင်းလစ်ကတ်ဟိုအဖွဲ့ကကြာလာရင်းနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ2013ခုနှစ်ကထက်စာရင်အမှုပေါင်း3500ကျော်ပိုများလာတာဖြစ်ပြီး2012ခုနှစ်ကထက် 9600 ကျော်တိုးလာတာလည်းဖြစ်ပါတယ်။ဒါအကျဉ်းပြတ်ချစားမှုနဲ့တီးကြလွတ်လပ်မှုမရှိတဲ့တရားစီရင်ရေးစံတို့ကြောင့်အခုလိုဖြစ်တာလို့လီကာဒိုအဖွဲ့ရဲ့ဤပညာပိုင်းဆိုင်ရာစုံစမ်းရေးမှူး M. Smith ကပြောပါတယ်။ဒီရေတွက်ဟာကမ္ဘောဒီးယားနိုင်ငံအတွင်းကခရိုင်ပေါင်း24ခုရှိတဲ့အထက်ကလီကာဒိုအဖွဲ့ရုံးဖွင့်ထားတဲ့ခရိုင်သုံးခုမှာလာတိုင်ကြတဲ့အမှုတွေဖြစ်တယ်လို့သူကပြောပါရယ်ခင်ဗျာ Direct from Washington The Voice
of America VOA တောက်ကြနေညနေပဲနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်ရှင်အခုစက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးလောက်ကင်ဒေတာမှာတိုက်ပွဲသတင်းသွားယူကြမယ့်သတင်းသမားတွေအတွက်လုံခြုံရေးရှိစေမှုတောင်းဆိုချက်နဲ့စပါမယ်။ရှမ်းပြည်နယ်လောက်ကင်ဒေတာဘက်မှမြမအစိုးရစစ်တပ်နဲ့ကိုကန့်တပ်ဖွဲ့တို့ကြားကတိုက်ပွဲသတင်းတွေသွားယူကြမယ့်သတင်းသမားတွေအတွက်တပ်မတော်ကလုံခြုံရေးယူပေးဖို့မြမဂျာနယ်လစ်ကွန်ရဲ့MJN ကတောင်းဆိုလိုက်ပါတယ်လောလောဆယ်မှာလောက်ကင်ဒေတာကိုစစ်အုပ်ချုပ်ရေးနယ်မြေဖြစ်ခြင်းညာထားပြီးပုံနှိပ်ထုတ်ဝေခြင်းဆိုင်ရာဥပဒေတွေနဲ့ညှိစွန်းမယ်ဆိုရင်စစ်ခုံရုံးကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းလဲဖော်ပြထားပါတယ်လောက်ကင်ဒေတာတွင်ကစစ်ရေးနဲ့သတင်းမီဒီယာလှုပ်ရှား권တွေအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါလက်ရှိရှမ်းပြည်နယ်ကိုကအထူးဒေတာတွင်စစ်ဥပဒေရအုပ်ချုပ်နေတဲ့ကာလမှာတရားစီရင်ရေးအပိုင်းကပြည်မှုဥပဒေထဲမှာသတင်းမီဒီယာပြည်မှုတွေလည်းပါဝင်နေပါတယ်အခုလိုစစ်အုပ်ချုပ်ရေးရဒေတာသွင်းသတင်းမီဒီယာကန့်သတ်မှုခံရတဲ့ပုံမှာမြန်မာချန်နယ်လေးကွန်ရက်အထွေထွေသွင်းမှုဦးမြင့်ကျော်ကအခုလိုပြောပါတယ
်သူတို့အုပ်ချုပ်ရေးအနာမိုင်တပ်ဖို့ပေါ့အဖြေဖြတ်မှုဆိုကိစ္စမျိုးပေါ့ဒီဥပဒေထည့်ရတာလည်းဖြစ်နိုင်တယ်နောက်တစ်ခါတော့ဒီမျိုးတစ်မျိုးနဲ့တမျိုးအုပ်စုတွေနဲ့တွေ့ကြမှာဒီမျိုးဘာသာမတူတဲ့ကြားမှာနှုတ်တော်ရေးတာအဲ့ဒီသတင်းမီဒီယာဥပဒေပါတယ်ဆိုတော့အဲ့ဒီဟာနှစ်ခုပေါ်မှာရည်ရွယ်ပြီးတော့ထည့်ရတယ်လို့ဟိုကျွန်တော်ထင်တယ်ပေါ့နော်တရားဥပဒေရေးရတော့ဒေဟာမမကောင်းဘူးမတရားဥပဒေဆိုတာအဆင့်တင်လို့ခုနေတော်မင်းများကိုခန့်မှတ်ခံလိုက်ရပြီအဲ့ဒီအောက်မှာမြန်တာတဲ့တရားစီရင်ရေးလိုမျိုးသွားတောင်းဆိုလို့မလွယ်တဲ့ဥပဒေမျိုး
မြန်မာတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ဖေဖော်ဝါရီလ18ရက်နေ့ကထုတ်ပြန်တဲ့သတင်းမီဒီယာဥပဒေရပြစ်မှုတွေပုံနှိပ်ချင်းနဲ့ထုတ်ဝေခြင်းဥပဒေရပြစ်မှုတွေကိုစစ်ခုံရုံးကနေစစ်ဆေးသွားမယ်ဆိုတဲ့အချက်လည်းပါဝင်နေပါတယ်လက်ရှိနေသားရရှမ်းပြည်နယ်ကိုကအထူးဒေသလောက်ကင်ဘက်မှာမြန်မာတမတော်နဲ့ကိုကတပ်ဖွဲ့တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲကြောင့်နိုင်ငံတော်တည်ငြိမ် HNU ကိုပြက်ပြားစေတဲ့ဆိုပြီးနိုင်ငံတော်သမ္မတဦးသိန်းစင်ကနေဖေဖော်ဝါရီလ18ရက်နေ့ကစပြီးစစ်အုပ်ချုပ်ရေး3လအုပ်ချုပ်သွားဖို့တမတော်ကိုတာဝန်လွှဲအပ်ပြီးနောက်ပိုင်းစစ်အုပ်ချုပ်ရေးစနစ်နဲ့အုပ်ချုပ်ခံရတဲ့ဒေသတခုလည်းဖြစ်ပါတယ်
ဒါ့အပြင်သတင်းမီဒီယာသမားတွေအနေနဲ့တရားမဝင်လက်နက်ကင်ဖွဲ့စည်းကပုံကူတွေနဲ့ဆက်သွယ်မေးမြန်းပြီးသတင်းဖော်ပြရင်ဒီစဲဥပဒေရမတရားသင်အဥပဒေနဲ့ညှိဆွနေတယ်လို့လဲသတင်းတွေပေါ်ထွက်နေပါတယ်အခုလိုမတရားသင်အဥပဒေနဲ့ညှိဆွနေတယ်ဆိုတဲ့သတင်းထွက်ပေါ်လာတာဟာကိုကဒေသတွင်ကန့်တတ်တိုင်းမြစ်တဲ့လှုပ်ရတခုလို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဥကြည်မြစ်ကအခုလိုပြောပါတယ
်ရောက်တိုင်းဒေသမှာသူဖြစ်စီရေးလုပ်တဲ့အခါမှာသူတို့ကအပြည့်ချိန်မုံပြဖို့ယူရတဲ့အခါမှာတိုင်းရင်းသားတွေနဲ့ပတ်သက်လို့လည်းသူတို့အလူခွေချိုးဖောက်မှုတွေပါဖြစ်လာနေတယ်သူတို့ကအဲ့ဒါတွေကိုတာကွယ်ဖို့လည်းဖြစ်အောင်တစ်ဖက်ကသူတို့ဝါဒဖြန့်ချီလုပ်မှာကိုတားတဲ့အနေနဲ့ specialy ပေါ့လေကိုကကိစ္စမှာသူတို့ဒီကိစ္စထုတ်ပြောလာတယ်လို့ကျွန်တော်ကတော့အဲ့လိုမြင်နေကြာ
စေအုပ်ချုပ်ရေးဥပဒေအရအနည်းဆုံးထောင်ဒဏ်3လကနေအများဆုံးသေဒဏ်ထိစီရင်ပိုင်ခွင့်ရှိတဲ့ပြစ်မှုအမျိုးသားထဲမှာသတင်းမီဒီယာဥပဒေပြစ်မှုတွေလည်းအကျုံးဝင်နေပါတယ်။လက်ရှိမြန်မာနိုင်ငံမှာပြောင်းလဲမှုအတော်တန်ရှိနေပြီလို့ပြောဆိုနေပေမဲ့လည်းသတင်းမီဒီယာတမားတွေအနေနဲ့သတင်းရေးသားမှုအတွက်ဗဲမျှမှုရှိအောင်ရေးသားနိုင်ဖို့အတွက်အစိုးရပါဝင်ဌာနဆိုင်ရာတွေကနေတွေ့ဆုံမေးမြန်းချက်ကိုဖြေကြားတဲ့အချက်တွေပေါ်မှာအခက်အခဲရှိနေစေလို့လည်းမြန်မာဂျာနယ်လစ်ကွန်ရက်ကထွေထွေတွင်းမှုဥမြင့်ကျော်ကပြောပါတယ
်အခုကတော့ဝန်ကြီးဌာနတွေသူကအာဏာပိုင်နေအဲ့ဒီမှာလည်းမပြောရတဲ့လူတွေအများကြီးရှိနေတယ်ကွာသူတို့တွေအလုပ်ကိုထိခိုက်မှာတော့သုံးနေတဲ့ဟာတွေတရင်းရယူရင်ခက်ခဲနေတာဒါလည်းဖြစ်နေတယ်ကွာတရင်းတမားတွေကလူလာနေတဲ့ပြည်တော်ကများကြည့်နေတာ
ပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့တုန်းကစစ်ဖြစ်ပွားရာလောက်ကိုင်းဒေသဘက်မှာဒုက္ခသည်တွေကိုကယ်ဆယ်တဲ့ကြက်ချီနီရင်သန်းတိုက်ခိုက်မှုခံခဲ့ရပြီးကြက်ချီနီအဖွဲ့တွေနဲ့ခရီးသည်ချို့ထိခိုက်တန်ရရရှိခဲ့ပါတယ်။အဲ့ဒီရင်သန်းထဲမှာတရင်တောက်ချို့နဲ့ဓာတ်ပုံတရင်တောက်ချို့လည်းပါဝင်ခဲ့ပါတယ်။တရင်သမားတွေတွင်နဲ့မိမိလုံခြုံရေးအတွက်အကာအကွယ်ကြိုတင်ပြင်ဆင်မှုပြုလုပ်သွားဖို့နဲ့တပ်ဆိုင်ရာတရင်ဌာနနဲ့တိုင်ပင်ပြီးတရင်သွားရောက်ယူဖို့ကလည်းမြန်မာဂျာနယ်လစ်ကွန်ရက်ကနေတိုက်တွန်းထားပါတယ်။လက်ရှိဖြစ်ပွားနေတဲ့ကိုကဒေတာအခြေအနေမှန်ကိုမီဒီယာကနေတစ်ဆင့်ပြည်သူတွေကိုတင်ပြသွားဖို့တွားရောက်သတင်းယူနေတဲ့အပေါ်မှာသတင်းသမားတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့မြန်မာချန်နယ်လစ်ကွန်ရက်ကနေတိုက်တွန်းကြေညာချက်လည်းထုတ်ပြန်ထားပါတယ်ခင်ဗျာ
VOA ထိုင်းအခြေစိုက်သတင်းတော့နိုင်ကွင်းအိမ်ပြောပြခဲ့တာပါဒီသတင်းဆောင်မနဲ့တစ်ဆက်တည်းကိုကန့်ဒေတာရေးတိုက်ရိုက်လေလိုက်မှာဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပြရစီရှင်
ရရှိမှာပြကိုကန့်ကိုပိုင်အုပ်ချုပ်ရေးဒေသကိုရေးပေါ်ချင်းညင်ညာပြီးတော့ရက်60ကြာဆုပ်ချုပ်ရေးဒေသဖြစ်တဲ့နိုင်ငံတော်သမရကလက်မှတ်ထူညင်ညာခဲ့ပါတယ်2008ဖွဲ့စည်းပုံခြေခံဥပဒေအရနေမီတစ်ခုကိုကာကွယ်ဦးစီးချုပ်ကဓာတ်ရိုက်အုပ်ချုပ်စီမံနိုင်တဲ့ပထမဆုံးဖြစ်ရပါကိုကန့်ဒေသစီအေပရိခဟာတိုင်းတစ်ပါးစွတ်ဖက်ပါဝင်မှုရှိတဲ့ဆိုပြီးတော့လူမှုကွန်ရက်ပေါ်ဒီမှာပြောကြဆိုကြဝေဖန်မှုတွေတွေ့နေရပါတယ်ဒါကြောင့်မလို့အခုလာမဲ့စနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာတော့ကိုကံပြိပခဟာပြပပြဿနာလားတန်သာပြဿနာလားဆိုတာကိုဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်။ပအဝင်ဆွေးနွေးမင်းမြန်လူရဲသရရှင်နေအနေနဲ့ VUE ကိုမိမိတို့ကိုဆက်သွယ်လို့ရမယ့်နံပါတ်တွေကြိုတင်ပြပို့ထားစီလိုပါတယ်။ VUE ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ဒါရဲ့မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ်ခင်ဗျာ။ VUE ကနေပြီးတော့ပအဝင်မင်းမြန်ကြမယ့်သရရှင်နေကိုကျေးဇူးပါတယ်။
ဝီယိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုက်စီစဉ်တွေကိုစနေနဲ့အင်္ဂါညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဆွေးနွေးကမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကိုအချိန်နဲ့တပြေးညီ VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com ရဲ့ပင်မစာမျက်နှာလဲရပဲအတန်ဖိုင်းဆိုတဲ့နေရာကနေတွားရောက်ပြီးတော့နားဆင်နိုင်သလိုတယ်လီဖုန်းကနေပြီး Mobile Apps ကတဆင်နေတဲ့နောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့နေရာကနေ VOA ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်ကိုနားဆင်လို့ရပါတယ်။အခုမိကြောင်းကံပြည်သူတွေထောင်ဒဏ်ချမှတ်ခံရတဲ့အခြေအနေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ရန်ကုန်တိုင်းတင်ကန်းကျွမြို့နယ်အတွင်းတပ်ပိုင်မြေအဖြစ်သိမ်းယူခံထားရတဲ့လေယာဉ်မြေတွေပြန်ရဖို့ရှစ်လနီးပါးစန္ဒပြနေကြတဲ့မိချောင်းခံပြည်သူဒရာစင်ကျော်ကိုထောင်ဒဏ်6လစီချမှတ်လိုက်ပါပြီ။မြေသိမ်းခံရသူမိချောင်းခံရက်ွက်ကပြည်သူတွေဟာမြို့တော်ခမ်းမရှိမှတပိတ်စခန်းဖွင့်ပြီးစန္ဒပြနေကြတာဖြစ်ပြီးသူတို့ကတော့ပုံမှန်78ပုံမှန်905ခါခွေပါဝင်တခြားပုံမှန်တွေနဲ့ကြောက်တရားမြို့နယ်တရားရုံးကအခုလိုစီရင်ချက်ချလိုက်တာဖြစ်ပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါရရှင်။
ခုနှစ်ကလေးကတပ်ပိုင်မြေဖြစ်သိမ်းဆည်းခံရတဲ့ရန်ကုန်တိုင်းတင်ငန်းကျွမြို့နယ်မိချောင်းကန်ရက်ကွက်ကပြည်သူတွေဟာရှစ်လနီးပါးကြာတဲ့အထိသူတို့မြေယာတွေပြန်ရရေးအတွက်မြို့တော်ခန်းမရှိမှတပိတ်စခန်းဖွင့်ပြီးဆန္ဒပြခဲ့ကြတာပါဒီနောက်မှာတော့အစိုးရဘက်ကဖြည့်ရှင်းပေးမှုတွေမရှိတဲ့အတွက်ကြောင့်ဆိုကမြို့တော်ခန်းမရဲ့အပအဝတစ်ခုရှိမှဆန္ဒပြခဲ့ကြပါတယ်ဒီအတွက်သူတို့ကိုဖမ်းဆီးပြီးဖေဖော်ဝါရီလ17ရက်နေ့မှာတော့ပြစ်ဒဏ်များချမှတ်ခဲ့ကြောင်းတရားခဏ်နေအဖြစ်စွဲချက်တင်ခံရသူရဲ့ရှေ့နေဦးရောဘတ်ဆောင်ကပြောပါတယ
်အမျိုးသမီးရ12ယောက်အမျိုးသား2ယောက်14ယောက်ပေါ့အသက်60ကျော်အမျိုးသမီးတွေလည်းပါတယ်ပေါ့ဗျာကျဲဆိုတဲ့ပုံမှန်တွေကဒံငွေလဲရိုက်လို့ရရဲ့သားနဲ့ဒံငွေမရိုက်ဘူးဒါတစ်ချက်တစ်နှစ်အတွင်းမှာဖြစ်ပွားတဲ့မျိုးတူတဲ့အမှုကိုသုံးမှုတမှုပေါင်းလို့ရရဲ့သားနဲ့သုံးမှ18အရာတွဲတဲ့နှမှုကလေးဟာ2014ခုနှစ်နာလာပိုင်းနဲ့ဆက်နလာပိုင်းကကိစ္စကိုတမှုထဲမှာမစွဲဘူးအဲ့ဒါကိုလည်းပဲတရားရုံးကရှင်းမှုဆိုင်ရာကျင့်သုံးမှုတွေပုံမှန်134 135အရာအောက်ဆက်ပေးမှုမရှိလဲနဲ့ပြစ်ဒဏ်တွေကိုတီးကြပြီးကြတော့စုစုပေါင်း1600ကျတယ်လို့ဖြစ်သွားတယ်
အသက်အရွယ်အိုမင်းသူတွေအများပြားပါဝင်တဲ့မိချောင်းကန်တပိတ်စခန်းမှာဆန္ဒပြရင်ကျန်းမာရေးမကောင်းတာမျိုးတွေဖြစ်လာတဲ့အတွက်တချို့သေဆုံးသွားကြသူတွေလည်းရှိကြပါတယ်လွန်ခဲ့တဲ့နှစ်20ကျော်ကာလအတွင်းတိမ့်စီခံရစဉ်ကဆေးဆိုးရလက်ထက်ဖြစ်တာကြောင့်မတောင်းရဲမဆိုရဲကြပေမဲ့ဒီမိုကရေစီကိုဖော်ဆောင်နေတယ်ဆိုတဲ့အယက်သားအစိုးရလက်ထက်မှာတော့မြေယာပြန်ရရေးတောင်းဆိုမှုတွေလုပ်ခဲ့ကြတာပါဒီလိုဖမ်းဆီးထောင်ချတာဟာနိုင်ငံသားတွေကိုဥပဒေအရအကာအကွယ်ပေးမှုတွေမရှိတဲ့အတွက်မှန်မှန်ကန်ဘူးဆိုပြီးရှေ့နေဖြစ်သူဦးရောဘတ်ဆောင်ကဆိုပါတယ်
အဲ့တော့တရားစီရင်စနစ်ဆိုတာနိုင်ငံသူနိုင်ငံသားတွေကိုဥပဒေကြောင်းအရအကာအကွယ်ပေးဖို့နဲ့ဥရီကြောင့်ရနိုင်ငံသားတွေရဲ့နှိမ့်နာမှုကိုတော့ကုစားပေးဖို့ပဲဖြစ်ရမယ်။အခုကအိညာမီရောကြီးမရသိမ့်ခံရပြီးတော့သိမ့်ခံရတာကိုမဖြစ်ရှင်းပေးပဲနဲ့အခုလိုတောင်းကြတာကတော့မမှန်ကန်မှုပေါ့
1962ခုနှစ်ကစပြီးမိချောင်းကန်ရက်ွက်ကိုစစ်တပ်ကသိမ်းဆီးခဲ့ပြီးတဲ့နောက်ညီယာတချို့ကိုရော်ကြီးပေးခဲ့ပြီးသားလို့လဲစစ်တပ်ဘက်ကဆိုပါတယ်။ဒါပေမဲ့တန်ရာတန်ချင်းကာလပေါက်စီနစ်နာချင်းပေးမပေးဆိုတာကိုတော့စစ်တပ်ကပြောဆိုခြင်းမရှိပါဘူး။အခုဆန္ဒပြသူတွေကတော့ညီယာရော်ကြီးမယူခဲ့ကြသူများဖြစ်တယ်လို့ဆိုပါတယ်။သိမ်းဆီးပြီးတဲ့နောက်ပိုင်းတပ်ပိုင်မြေဖြစ်သတ်မှတ်ထားကစီးပွားရေးလုပ်ငန်းရှင်တွေကိုအငှားချထားမှုတွေရှိတယ်လို့လဲဆန္ဒပြသူတွေကဆိုပါတယ်။မြန်မာနိုင်ငံမှာဒေသခံတွေသဘောတူညီမှုမရှိပဲကာလပေါက်ဈေးမပေးပဲညီယာသိမ်းမှုတွေကြောင့်တိုင်းနယ်ပြည်နယ်တဝမ်းမှာဆန္ဒပြမှုတွေဖြစ်ပေါ်နေပါတယ်။နိုင်ငံတော်သမ္မတဦးသိန်းစင်ရဲ့မိကွန်းတစ်ခုမှာတော့တက်နယ်ဌာနဆိုင်ရာတွေအနေနဲ့ညီယာတွေကိုလိုအပ်တာထက်ပိုပြီးသိမ်းယူခြင်းမလုပ်ဖို့အတွက်ပြောကြားပူပါတယ်။ပြီးခဲ့တဲ့ရက်ကပဲမြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့အပီပီဆိုင်ရာလူ့အခွင့်အရေးအဖွဲ့အစည်းဖြစ်တဲ့ Amnesty International ကလည်းမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေဟာဆုတ်ယုတ်လာနေပြီလို့လည်းပြောဆိုခဲ့ပါတယ်။အထွေထွေရွေးကောက်ပွဲနီးလာတာနဲ့အမျှလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကန့်သတ်ခံရတာတွေနိုင်ငံရေးသမားတွေကိုရောသတင်းတောက်တွေကိုရောတာမကငြိမ်းချမ်းစွာဆန္ဒထုတ်ဖော်ချတဲ့လေသမားတွေကိုပါဖမ်းဆီးလာတာတွေတွေ့ရတယ်ဆိုပြီးထောက်ပြဝေဖန်ခဲ့ပါတယ်ရှင်
။နှစ်ပေါင်း20ကျော်တပ်ပိုင်မြေအဖြစ်သိမ်းယူထားတဲ့လေယာဉ်မြေတွေပြန်ရရေးတောင်းဆိုဆန္ဒပြနေကြတဲ့မိချောင်းကံပြည်သူတွေထောင်တန်းချမှတ်ခံရတဲ့အခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှပြောပြသွားတာပါ။မြန်မာသတင်းဆောင်ပါတွေကိုရန်နာပြီးနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါစေရှင်။ယူကရိန်းနိုင်ငံမှာလူပေါင်း100ကျော်သေဆုံးပြီးသမ္မတဟောင်းဗစ်တာယနူကိုဗစ်ရုရှားနိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့ Kiev မြို့တော်ကအစိုးရစန့်ကျင်ရေးအုံကြွမှုတွေပေါ်ပေါက်ခဲ့တာအခုဆိုရင်တစ်နှစ်ပြည့်သွားခဲ့ပါပြီ။အစိုးရအပြောင်းလဲဖြစ်ခဲ့ပေမဲ့ဆန္ဒပြပွဲတွေအတွင်းထိခိုက်သေဆုံးရမှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူပါမလားဆိုတာသက်ဆိုင်ရာမိသားစုတွေကတန်တရားရှိနေကြပါတယ်။ VOA သတင်းတောက် Daniel Schreff ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်
။သက်19နှစ်အရွယ် Roman Gurekha လွန်ခဲ့တဲ့နှစ်တုန်းကယူကရိန်းလက်နက်မဲ့ဆန္ဒပြသူတွေကိုလွန်ကျွန်ရေးတပ်ဖွဲ့တွေကနှိမ်နှင်းချိန်မှာထိခိုက်ဒဏ်ရာသူတွေကိုကုညင်ကိုရိုင်းလဲတနက်ချီစံထိမှန်တိစုံခဲ့သူပါယူကရိန်းဟိုတယ်အနီးနားမှာဒဏ်ရာသူတွေကိုဘေးလွတ်ရာပြောင်းရွှေ့ပေးရင်တိစုံခဲ့ရတာလို့လဲဖခင်ဖြစ်သူအီကိုကူရက်ကပြောပါတယ
်ဆိုတော့ဟိုဒရိုဟရာစင်ပင်ဂျမောဆိုသူ
ဒုတိယတစ်ခေါက်ထွက်လာတဲ့အုပ်စုမှာ6ယောက်ကနေ10ယောက်လောက်ပါပြီသူကနောက်ဆုံးမှာပါအဲ့ဒီနေရာမှာပဲသူတို့ဆက်နေခဲ့ကြပါတယ်အဲ့ဒီမှာလမ်းပိတ်ထားတာကိုလည်းဗီဒီယိုထဲမှာတွေ့ရပါလိမ့်မယ်အဲ့ဒီကနေဒီဘက်ကိုလှမ်းပစ်တာပါ
သူတို့တခြားဆန္ဒပြသမားတွေကိုကဲဖို့ကြိုးစားနေတယ်ပဲကိုရိုင်းလဲလက်ပြောင်တနတ်သမားလက်ချက်နဲ့ခေါင်းမှထိမှန်တည်ဆုံနေတာပါ ကီယက်မြို့လေကောင်ကပရီဖက်တီကြောင့်သူ့ပါဝင်လူပေါင်းတရာကျော်သေဆုံးခဲ့တဲ့ကိစ္စအတွက်ဘသူ့ကိုမှတော့တာဝန်ရှိတယ်ဆိုပြီးအရေးယူတာမျိုးအခုထိမရှိသေးပါဘူး။ရူမန်ရဲ့မိခင်ဖြစ်သူအရီနာဂရုကတော့တားဖြစ်သူသေဆုံးမှုအတွက်တရားမျက်မြတ်တရစီရင်ပါမလားဆိုတော့တန်လျာရှိနေပါတယ်။
Чувствую складывается такое выражение, что как раз всю справу так хочет.
А чей свой же не есть, лобе кэнзам и де. Тене лао ши ла де чей ма, а пьет ши е зури ле Юкрейн ма мши ро бао. А тао та ри ле ба ма тэй ма чан ро бао.
Суа ши не чоу пьет ма ча ли нга бе кэн лай де Виктор Шокин га ро тао вен ши зури го е ю ба ме лу гри пе та ра ба.
Я впевненный. И я подсказал нам Верховной Раде.
လွတ်တော်မှာလည်းပြောထားပါရယ်ဒီကိစ္စကိုအတိအကျလုံးမှာပါအပြစ်ရှိတဲ့သူတွေအားလုံးတာဝန်ယူရမယ်ဆိုတာတန်လျာဖြစ်เสียမှာလို့ပါဘူ
းရုရှားလူလာရဲ့ယူကရိန်းဆိုရကိုစန့်ကျင်ဆန္ဒပြပွဲတွေလာနေချီပေါ်ပေါက်ခဲ့ပြီးနောက်မှာတော့တမနာလဲရုရှားနိုင်ငံကိုထွက်ပြေးသွားခဲ့တယ်လို့ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကျွန်းဆွယ်ကလည်းရုရှားနိုင်ငံနဲ့တုတ်သွင်းခံခဲ့ရတာပါ Echo Channel Ski ကတော့ဆန္ဒပြသမားတွေအတွက်လုံခြုံရေးတာဝန်ယူရင်း6လောက်မှာတနက်တိမှန်ခဲ့သူပါဒီကနေ့တည်းဆန္ဒပြပွဲတွေမှာလုံခြုံရေးအတွက်သူတို့အဖွဲ့ဟာအမဲလိုက်ရမှာတုံးတဲ့လက်နက်တွေကိုတော့ကင်ဆောင်ခဲ့တယ်လို့လည်းသူကဝန်ခံပါတယ်
။ Там даже не вже не европейская интеграция, це вже не це знищення було українського народу.
ဒါဥရောပပေါင်းစည်းရေးမဟုတ်ပါဘူး။ယူကရိန်းလူထုပြတ်တုံးရင်တက်တက်ပါ။လူတွေထိခိုက်ဆုံးရှုံးနေတာတွေ့ပြီဆိုရင်ဘာမှတိတ်မစဉ်းစားနိုင်ပဲတိုက်ပွဲဝင်ဖို့လောက်ပဲခေါင်းထဲမှာပေါ်လာတတ်ပါတယ်။အခုကြည့်လေဒီတိုင်းဆက်ဖြစ်နေပြီးရှေ့လျှောက်လည်းဖြစ်နေအောင်မှာပါပဲ။
သူလူတွေကတော့ယူကရိန်းနိုင်ငံရှေ့ပိုင်းမှာပရီဖက်တွေဖြစ်နေတဲ့အပေါ်မှာလဲစိုးရိမ်နေကြတာပါ။ဒီချိန်ထဲမှာပဲလွန်ခဲ့တဲ့နှစ်ကဆန္ဒပြပွဲတွေမှာထိခိုက်သေးချေခဲ့ကြရတဲ့ဖြစ်တွေနဲ့ကြုံခဲ့ရသူတွေဖို့ခံစားနေရတဲ့စိတ်ဒဏ်ရာတွေကိုဖြေပြောင်းနိုင်မှုလဲအခုထိကြိုးစားနေကြရဆဲဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးပြောပြသွားတာပါရှင်။အခုကျမတို့အတန်းလွင်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လေအမေရိကန်တခွင်နဲ့တိုက်ပန်တဲ့ဤပညာသတင်းပတ်စဉ်ကန္တာတွေကိုနားဆင်ကြရမှာပါ။အခုနားဆင်နေတဲ့တောက်ကြနေညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်။အခုအစည်းအဝေးဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးပါအောင်မရှင
်။လီဗျားနိုင်ငံအရှေ့မြောက်ဒေသတွင်ကာဗွန်ပေါက်ကွဲတက်ခဲ့မှုကြောင့်လူ30လောက်သေဆုံးသွားပြီးဒါဇင်နဲ့ချီတန်ရန်ရခဲ့တယ်လို့လီဗျားအာဏာပိုင်တွေကပြောပါရယ်။ကေဘာမျိုးကလုံခြုံရေးဌာနအဆောက်အဦဘေးကတက်စီဆိုင်မှာဒီကနေ့တောက်ကြနေကပေါက်ကွဲမှုတွေဖြစ်ခဲ့တာပါ။ဒီတက်ခဲ့မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုရမျိုးမရှိသေးပါဘူး။နေမြေချက်တွင်မှုစူးစမ်းနေတဲ့အာရရှိသေးကြတွေကိုသစ္စာခံသူတွေကနိုင်ငံတွင်အကြမ်းဖက်တက်ခဲ့မှုတွေကိုကျူးလွန်နေတာပါ။လွန်ခဲ့တဲ့9ရက်ကလေးကအပြစ်ခတ်ရစေးစတင်ခဲ့တဲ့ကြားမှာပဲယူကရိန်းတပ်ဖွဲ့တွေရှိရာကိုရုရှားလိုလားသူခွတ်တဲ့သမားတွေကနာယီပေါင်းအတော်ကြာပြစ်ခတ်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါရတယ်။တပုန်တွေဟာဒေါနက်စ်ဒေသကိုအဓိကထားတိုက်ခတ်နေတာဖြစ်ပြီးကာရာခော့ဖ်ရွာကိုပြစ်ခတ်ခဲ့တယ်လို့ပြောခွင့်ရအန်နာတိုလီစကယ်မတ်ကတောက်ကြနေမှာပြောဆိုလိုက်ပါရတယ်။အီရန်နဲ့ကတ်လက်နက်ကိုင်တပ်ဖွဲ့တွေဟာအစ္စလာမစ်စစ်သည်ကြအဖွဲ့ IS လက်ထက်ကနေမိုဇူးမြို့ကိုပြန်လည်သိမ်းယူဖို့အတွက်လာမယ့်ဧပြီလဒါမှမဟုတ်မေလလောက်မှာစစ်စင်ရေးဆင်နွှဲဖို့စီစဉ်နေတယ်လို့အမေရိကန်ထိပ်တန်းစစ်ဘက်အရာရှိတဦးကပြောပါရတယ်။အီရတ်တပ်သားပေါင်း 2,000 ခွဲလောက်ကအဓိကတိုက်ခိုက်ရေးတွေလှုပ်ဆောင်မှာဖြစ်ပြီးကာဒစ်ဘတ်ချ်မန်ကတိုက်ခိုက်ရေးသမားတွေကမြို့ရဲ့မြောက်ပိုင်းနဲ့အနောက်ဘက်က IS တွေကိုထိန်းချုပ်ထားမယ်လို့အမေရိကန်အလဲပိုင်းစစ်ဌာနကုတ်ကဲရေးဌာနချုပ်ကအရာရှိတဦးကပြောပါရတယ်။အစ္စလာမ်ရဲ့ဆွေးနွေးအဖွဲ့ IS ကိုချိန်မုံဖို့အတွက်သဘောထားပျော်ပြောင်းတဲ့အစီအရာသဘုံတွေကိုပစ္စည်းကရိယာအထောက်ပံ့နေတဲ့တနက်နေ့ပေးဖို့အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတို့ပူးပေါင်းစူးစမ်းနေကြပါတယ်။တူရကီနိုင်ငံဆိုင်ရာအမေရိကန်သံမတ်ဂျွန်ဘတ်နဲ့တူရကီနိုင်ငံသားရေးဌာနလက်ထောက်ဝန်ကြီးတို့ဟာတူရကီနိုင်ငံမြို့တော်အန်ကာရာမှာကြာသပတေးနေ့တွင်တွေ့ဆုံခဲ့ကြတာပါ။
နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Audrius Bridges ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေမြန်မာဘာသာအစည်းအဝေးတွေကိုတနေ့6ကြိမ်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်ည9နာရီကြာရင်ထပ်ပြီးတော့ဆုံကြရအောင်ပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.